ဖြူအမေရိကန်တန်ကနေအောက်တိုဘာ10ရက်တောက်ကြနေမနေ့ခင်မြန်မာဘာသာအစည်းအဝေးတွေကိုမနေ့9ရက်နေ့အထိဆက်လက်အသံလွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလက်မီတာ190တို့ကလည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးတွေမှာဆိုရင်တော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစည်းအဝေးနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
တီဗီယောဂါရဲ့ကူးဆက်ပုံအဓိကပြီးဖို့လိုတယ်အဲ့တော့ကူးဆက်ပုံကတော့ချောင်းဆိုးလိုက်တယ်တီဗီယောဂရှိတဲ့လူရဲ့အဆုတ်ထဲကနေတီဗီပိုးလေးတွေလေထဲမှာပြန်နေ။ကျန်တဲ့လူကအသက်ရှူလိုက်တယ်ပေါ့။အဲ့တော့ကျွန်တော်တို့လူသားဆိုတာအသက်
တီဗီယောဂကူးစက်မှုနဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အငြိမ်းစားညွှန်ကြားရေးမှူးဒေါက်တာဝင်းမောင်နဲ့မေးမြန်းတင်ပြထားတာကိုနားဆင်ရမှာပါ။ဒါပြင်တိုင်းသားနယ်စပ်တွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။ဒီထဲကမှအရင်ဆုံးတော့ American Indian အသုံးနှုန်း၊ Nakhin English စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီနေ့မိနစ်တွေ ATM ကိုအတွဲနဲ့တင်ပြလိုပါတယ်ပထမအသုံးကတော့
to save face
ဖြစ်ပါတယ်စာလုံးပေါင်းက TO2 SAVE save to save ကကဲတင်တာ FACE face ကမျက်နှာဆိုတော့စကပိုက်ခုလုံးရဲ့လုံးကောက်ဒီဘက်ကတော့မျက်နှာကိုကဲတာပေါ့ရှင်သူနဲ့ဆန့်ကျင်ဘက်တွဲတဲ့ ATM အသုံးကတော့
to lose face
ဖြစ်ပါတယ်စာလုံးပေါင်းက TO2 LOSE loose ကဆုံးရှုံးတာ FACE face ကမျက်နှာဆိုတော့ skype ကလုံးရဲ့လုံးကောက်ဒီပေကတော့မျက်နှာဆုံးရှုံးတာပေါ့ရှင် idiom သဘောရတော့ to see face ကမျက်နှာမပြည့်ရလေအောင် to lose face ကတော့မျက်နှာပြည့်ရတာကိုဆလိုတာဖြစ်ပါတယ်ဒီအသုံးဟာတရုတ်စကားကဆင်းသက်လာတယ်လို့ဆိုပါတယ်တရုတ်နိုင်ငံမှာသွားပြီးနေထိုင်တဲ့အင်္ဂလိပ်တွေကအဲ့ဒီတရုတ်သုံးကနေအင်္ဂလိပ်လိုဖလှယ်ပြီးတော့ဒီ to lose face အသုံးကိုရည်ညွှန်းသုံးလာတယ်လို့ဆိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He knew if he didn't pay back the money he borrowed from John he would lose face So to save his face he paid back the money when he got his salary
သူ John C ကချေထားတဲ့ငွေကိုပြန်မပေးရင်သူမျက်နှာပြက်စရာဖြစ်မယ်ဆိုတာသူသိထားလို့တော့မျက်နှာမပြက်ရလေအောင်သူလက်ကရတဲ့အခါငွေကိုပြန်ဆက်လိုက်တယ်လေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He knew if he didn't pay back the money he borrowed from John he would lose face so to save his face he paid back the money when he got his salary
မျက်နှာပြက်စရာဖြစ်မယ်ဆိုရင်ဘယ်လိုပြောမလဲ
to lose face
မျက်နှာမပြည့်ရလေအောင်လုပ်မယ်ဆိုရင်ရော
to save face
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်နခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်တင်ပြပေးသွားတာဖြစ်ပါတယ်အခုတော့မနေ့ဖြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုအတည်ပြုပါစီခင်ဗျာ
တို့ရရှိခင်ဗျာတချိန်တုန်းကနိုင်ငံတကာမှာအင်မတန်မျက်နှာငယ်ခဲ့ရတဲ့မြန်မာရွှေပြောင်းအလုပ်သမားတို့ဟာကိုယ်နိုင်ငံမှာဒီမိုကရေစီပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပြီးဖြစ်တဲ့အတွက်သူတို့ဘဝအခြေအနေဘလောက်တိုးတက်ကောင်းမွန်လာပါသလဲနိုင်ငံတော်ကသူတို့ကိုဘလောက်ထိကာကွယ်စောင့်ရှောက်မှုပေးနိုင်ပလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါတို့ရရှိခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့တို့ရရှိရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 တန်ဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်တော့ပါတယ်
။ What တော်ရရှင်ဒီပါဝင်ဆွေးနွေးခြင်းနဲ့ဆိုတော့ကျွန်တော်တို့ကိုအချိန်မီဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာအခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ TV ယောဂကူးစက်မှုကြာဆင်းရေးတူးချင်းအသည့်နဲ့တာဝန်ရှိသူတွေဝိုင်းကူနိုင်တာတချို့ကိုတင်ပြပေးထားပါတယ် TV ဖြစ်တာမသိတဲ့သူလလမ်းမမီနေသူများကိုဖြေရှင်းနိုင်ဖို့လူတူးချင်းအနေနဲ့ယောဂလက္ခဏာသိပြီးတော့စောစောစစ်စောစောကုပေးနိုင်ဖို့လိုတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်တူးချင်းအနေနဲ့ဘယ်လိုလက္ခဏာတွေကိုသိသင့်ပြီးယောဂရှိလာ ရင်မကူအောင်ဘာလုပ်တင်တယ်လဲပညာပေးတာစစ်ဆေးကုသတာကိုလလန်းမီအောင်အဖွဲ့အစည်းတွေကဘာလုပ်ပေးနိုင်လဲဒီအကြောင်းနဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အငြိမ်းစားညွှန်ကြားရေးမှူးဒေါက်တာဝင်းမောင်ကိုကိုဝင်းမင်းကအေးမြတ်တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာဦးမောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ TB ဖြစ်နှုန်းကလည်းရော့တော့ရော့ချတယ်ဒါပေမဲ့တစ်စုံတစ်ရာကမ္ဘာမှာအများဆုံးနိုင်ငံတွေထဲမှာပါနေသေးတယ်ပေါ့နော
်
အချိန်နဲ့မှာပဲဒီမသိနိုင်တဲ့ TB ဖြစ်နေတဲ့လူတွေနောက်ကုသမှုလလန်းမမိနိုင်တဲ့လူတွေရှိနေတဲ့အခါကျတော့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဆရာကြီးအဓိကအရေးကြီးဆုံးအချက်ပြည်သူတွေသိသင့်သိတတ်တဲ့အချက်တွေဆိုဘယ်အချက်တွေကိုဆရာထောက်ပြမလဲ
ပြည်သူတွေသိသင့်တဲ့အချက်ဆိုတာ TB ယောဂအကြောင်းကိုသူတို့သိဖို့လိုတယ် TB ယောဂရဲ့ကူးစက်ပုံအဓိကသိဖို့လိုတယ်အဲ့တော့ကူးစက်ပုံကတော့ချောင်းဆိုးလိုက်တယ်တီဗီယောဂရှိတဲ့လူရဲ့အဆုတ်ထဲကနေတီဗီမိုးလေးတွေလေထဲမှာပြန်နေကျန်တဲ့လူကအသက်ရှူလိုက်တယ်ပေါ့အဲ့တော့ကျွန်တော်တို့လူသားဆိုတာအသက်မရှူဘဲနေလို့မရတဲ့အတွက်ဒီကူးစက်မှုလေရတဆင့်ကူးစက်မှုကိုဖြတ်ဖို့ဆိုတာတော်တော်ကိုခက်ပါတယ်မိန်းဆိုကအဲ့ဒီကလာပါတယ်အဲ့လာတဲ့အတွက်ကျွန်တော်တို့ကမလုပ်သင့်လေဆိုတော့ကိုချောင်းဆိုးရင်တီဗီဖြစ်မယ်သူသွားပြီးအစမ်းသက်ခံနေတာပေါ့စမ်းသက်ခံလို့တီဗီဆေးကူးလိုက်မယ်ဆိုရင်ဒီ BC ရဲ့ဆွမ်းအာနိသင်ကြောင့်တပတ်၁၀ရက်လောက်တာကုလိုက်တာ ਨੇ သူ့ထဲမှာရှိတဲ့ TV ပိုးရဲ့90 95ရာနှုန်းကတခါလေပေးကုန်ကြတဲ့ပိုးတွေက TV ပိုးတွေကအဲ့တော့သူများကိုကူးဆက်ဖို့နှုန်းကတော်တော်ကြီးကိုမကူးဆက်နိုင်တဲ့လောက်ကိုကျသွားပါတယ်ဒါကြောင့်မလို့ကျွန်တော်တို့ TV ပဲဖြစ်ဖြစ်မြည်သည့်ယောဂပဲဖြစ်ဖြစ်ယောဂဖြစ်လို့ရှိရင်အစောကြီးရှာဖွေတွေ့ရှိပြီးတော့ပျောက်ကင်းအောင်ကုသခြင်းကTV ကဲ့သို့ကူးဆက်ယောဂတွေအတွက် TV လူနာအတွက်လည်းသိကောင်းတယ်စောစောသိပြီးစောစောကုတဲ့အတွက်ယောဂပျောက်ဖို့သိကြတာပေါ့နောက်ကြမှာကုရင်ယောဂပျောက်ဖို့ဆိုတာပျောက်တော့ပျောက်မှာပေါ့သိပြီးတော့ခံစားရတာလည်းအဆုံးမှာရှိတဲ့ဓာရီဓာညက်တွေတအားများပါတဲ့ခါကျတော့ယောဂပျောက်ဖို့တော့နည်းနည်းလေးခက်တဲ့သဘောမျိုးရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုစောစောသိကုလိုက်တဲ့အတွက်ကူးဆက်မှုအပေါ်မှာရောဘလို့သက်ရောက်မှုရှိနိုင်မလဲဆရာ
ကျွန်တော်တို့ကူးဆက်ယောဂဆိုတော့စောစောသိလိုက်တာနဲ့ဥပမာ TV လူနာတယောက်ကချောင်းဆိုးပြီး3လလောက်ကျန်းမာရေးဌာနမြောက်ဘူးမသိဘူးဆိုရင်သူ့ဆရာ TV ပိုးတွေကိုကျန်တဲ့လူတွေကို3လလောက်ကူးဆက်နေမှာအဲ့ဒါမဟုတ်ဘဲနဲ့သူချောင်းဆိုးတာနဲ့တစ်ပတ်နှစ်ပတ်3ပတ်လောက်ဆိုးတာနဲ့ TV ဖြစ်မလို့သွားပြီးစမ်းပြီးတော့ကုလိုက်တာနဲ့ပြည်သူလူထုကိုကုနိုင်တာ3ပတ်လောက်ရှိပြီးတော့ဆေးလည်းကုတော့ဆေးကုပြီးတစ်ပတ်လောက်ကြာတာနဲ့သူများကူးဆက်တဲ့နှုန်းကတော်တော်ကိုကျသွားတာ
အ
ဓိကအချက်ကအဲ့ဒီနေရာမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာTV ရှိပြီးသားသူအနေနဲ့ပေါ့နော်တခြားသူတွေကိုမကူးအောင်တကိုကြီးတကာရလုံနိုင်တာရော
ချောင်းဆိုးတယ်ဆရာ TV ကြောင့်ချောင်းဆိုးတာလားဘာကြောင့်ချောင်းဆိုးတာလဲမစစ်ဖဲနဲ့မယောဂမရှာဘဲနဲ့မသိနိုင်ဘူ
းဟုတ်ကဲ့ဆရာအဲ့ဒါကျတော့ဆရာကြီး
ကျွန်တော်တို့ပြည်သူအားလုံးမနဲ့အိယာထားတာနဲ့မျက်နာသစ်သွားတိုက်တယ်ဆိုတော့တကယ်ကောင်းတဲ့အလေးကြီးကြီးလို့ချောင်းဆိုးတာနဲ့လက်ကင်မွားနဲ့နှာခေါင်းနဲ့ပါးစပ်အုပ်ဆိုးတာမျိုးနောက်ဆုံးကဘာညွန်ကြတဲ့ဒါမျိုးပေါ့လက်မောင်းလေးနဲ့အုပ်ဆိုးတာမျိုးပေါ့လက်လေးကွေးပြီးတော့အဲ့ဒီအဆင့်လောက်ကိုလူတိုင်းလုံနိုင်မယ်ဆိုရင်ကိုယ်စီကယောဂကိုသူများကိုမကူးဆက်နိုင်ပါဘူးနောက်ရှိတဲ့ယောဂတွေတည်းကအစောစီးစွာရှာပြီးကုလိုက်တာနဲ့သူများကူးဆက်နှုန်းတွေတော်တော်ကြီးကိုကျဆင်းသွားပါမယ်ဒါကြောင့်ပြည်သူလူထုအနေနဲ့သံတရား TV လက္ခဏာတွေကိုသေးသေးချာချာလူတိုင်းစီလောက်ပြထားဖို့လိုပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အဲ့ဒီအရေးကြီးဆုံးဖြစ်တဲ့ဒီသံတရား TV လက္ခဏာတွေကိုဆရာကြီးအသေးစိတ်လေးလေ
းဟုတ်ကဲ့ဟုတ်ကဲ့ TV ယောဂကတကူလုံးမှာလူခန္ဓာကိုယ်ငါအစိတ်ပိုင်းအားလုံးမှာဖြစ်ပါတယ်အဲ့လိုဖြစ်တဲ့အတွက်လေရှူလို့ဖြစ်တဲ့အတွက်အဆုံးမှာတော့အဖြစ်များဆုံးမှာ80ရာနှုန်းအဆုံးမှာဖြစ်များတော့သူ့ရဲ့တန်ရတီဗီလက္ခဏာကအဆုံးမှာဖြစ်တဲ့တီဗီယောဂရဲ့လက္ခဏာတွေများပါတယ်။ဒါကြောင့်တီဗီယောဂလက္ခဏာတွေမှာအရေးကြီးဆုံးကချောင်းဆိုးခြင်းဆိုတာပါလာတယ်ပေါ့။အဲ့တော့ချောင်းကနှစ်ပတ်ထက်ပိုပြီးတော့ကြာကြာဆိုးမယ်။ဒါအရေးကြီးပါတယ်။အဆုံးမှာဖြစ်တဲ့အတွက်ချောင်းဆိုးရင်တလိပ်တွေထွက်ပါမယ်။တလိပ်ထဲမှာနည်းနည်းလေးပြင်းထန်လာတဲ့အခါမှာသွေးစာလေးတွေပါနိုင်ပါတယ်။တခါတလေသွေးကိုချောင်းဆိုးတာနဲ့သွေးကြီးနိုင်တော့အနိုင်တဲ့အဖြစ်မျိုးဖြစ်ပါတယ်။နောက်ပြီးတော့အဆုံးမှဖြစ်တဲ့အတွက်ကြောရည်ရင်နေရာအောင့်နိုင်ပါတယ်။နောက်ပြီးတော့မောတတ်ပါတယ်။အဲ့တော့တီဗီယာတစ်ခုလုံးမှဖြစ်တဲ့အတွက်အဆုံးပဲဖြစ်ဖြစ်ကျန်တဲ့ခန္ဓာကိုယ်အတန်ပြဘယ်နေရာမှဖြစ်ဖြစ်သူ့ရဲ့ရေဘူးရဆိုင်းစင်တာတော့တငွင်ငွေလေးညနေပဲညနေပဲညဘက်မှာတငွင်ငွေလေးဖြားပါတယ်ဖြားတာရှိတယ်ပေါ့ညမှာချွေးထွက်တယ်တီဗီဖြစ်တဲ့အတွက်အစားအသောက် ပြက်တယ်ခရွန်းပြက်တယ်ပေါ့အစားတော့ပြက်တဲ့အတွက်လူနာတဖြည်းဖြည်းပိန်ချုံးလာမယ်ပိန်ချုံးလာတဲ့အတွက်မောမယ်ပန်းမယ်အလုတ်လုတ်ချင်းကန်ချင်းစိတ်ပြည့်ပြက်မယ်ဒါကဘယ်နေရာမှာတီဗီဖြစ်ဖြစ်ရေဘူးရတီဗီလက္ခဏာတွေပါဒါကြောင့်ခြုံပြောရင်ချောင်းဆိုးမယ်ဖျားမယ်တလေးထွက်မယ်ချောင်းဆိုးသွေးပါမယ်ပိန်သွားမယ်ဆိုရင်တော့ဒါတန်တရာတီဗီလက္ခဏာလို့ကြီးလက်ဒေသအောက်ခြေပြည်သူလူလူအထိပြသွားဖို့လိုပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုလက္ခဏာတွေပြလိုက်ပြီဆိုလို့ရှင်တော့အမြန်ဆုံးနီးစပ်ရာဆေးရုံဆေးကန်းဒါမှမဟုတ်လေဒီဆရာဝန်ပေါ့နော
်ဆရာမကြီးဆရာမရပါတယ်ဆရာ
ဟုတ်ကဲ့အားလုံးကိုအမြန်ပြဖို့အတွက်မိမိကိုယ်တိုင်ကောပတ်ဝန်းကျင်အတိုင်းဝိုင်းကောဝိုင်းပြီးတော့ကုညီပံပေးဖို့လိုပါပါဆရာနော
်မှန်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီ TB ယောဂါဖြစ်နေတဲ့သူတွေကိုဒီမသိနိုင်တဲ့နေထားကနေသိနိုင်အောင်ပေါ့လုံနိုင်တဲ့တခြားစူးစမ်းနေတဲ့နေ့တွေရော
program အနေနဲ့ကျွန်တော်တို့နိုင်ငံတော်အနေနဲ့လည်းကျမရေးဒီ TV လက္ခဏာတွေကို pamphlet လေးတွေပေါ့လက်ကမ်းစာဆောင်လေးတွေလုပ်ပြီးတော့ကြီးလက်ကြီးရွာ6000လေးတောင်ကျော်မှာတော်တော်များများကျွန်တော်ထင်ပါတယ်ကြီးရွာတိုင်းမှာရောက်တောင်မှာ89000တောင်ကကြီးလက်စာကြည့်တိုက်လေးတွေရှိနေပြီအဲ့ဒီစာကြည့်တိုက်လေးတွေမှာပါ TV နဲ့ပတ်သက်တဲ့ကျမရေးပညာစာရွက်ကလေးတွေရောက်အောင်ထားနိုင်မယ်ကျွန်တော်တို့ ਨੇ ပြန်ကြားရင်ဝန်ကြီးဌာနနဲ့ချိတ်ဆက်ပြီးတော့มาဆောင်ရွက်မယ်ဆိုရင်တော့ဒါကျွန်တော်တို့နှစ်ဖက်လုံးရောကြီးရွာသူကြီးရွာသားတွေအတွက်ရောတိုင်းပြည်ပြည်သားတွေအတွက်ရောအင်မတန်ကောင်းတဲ့ပညာပေးအလုပ်ကလေးဖြစ်လိမ့်မယ်လို့တင်ပြချင်ပါတယ
်ဟုတ်ကဲ့ဆရာဒီ TV ယောဂကူးစက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အဓိကတော့တန်ရာ TV လက္ခဏာတွေကိုသိရမယ်သိပြီးကျွန်တော်တို့ဌာနတွေနေနေရလဲဒီပြည်သူလူထုကကျမရေးဆောက်ရှောက်မှုပေးတာနဲ့လက်လန်းမြောင်ကျွန်တော်တို့ဆောင်ရွက်ပါတယ်အဲ့တော့ကျေးလက်ဒီမှာတခါတည်းဟိုတလိပ်ခံယူတဲ့စင်တာတွေပါဒီသတ်မှတ်ပေးထားတဲ့မှာတချို့ရွာတွေမှာဆိုရင်ချောင်းဆိုးတဲ့လူအဲ့ဒီအိမ်သွားပြီးတော့အဲ့ဒီတလိပ်ခံတဲ့နေရာမှာတလိပ်ခွက်ထားပြီးအဲ့ဒီဗော်လန်တီယာနဲ့မြို့ကိုပေးပြီးအဖြေပြီးအဲ့လောက်ထိကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့ပတ်စဉ်ချမ်းမကြီးကနာကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးမှာပါတိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးနေတဲ့ဒီအစီအစဉ်ကိုထိုင်းခြေဆိုင်တိုင်းရင်းသတင်းတောက်တွေတင်ဆက်ပေးထားဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အဖြစ်ခက်ရစရေးကိစ္စနဲ့ Federal ပြည်ထောင်စုတက်မတော်ဖွဲ့စည်းဖို့ UNFC ရဲ့ကြိုးပမ်းမှုဟာနိုင်ငံရေးကိုထိခိုက်နိုင်တယ်ဆိုပြီး UPWC ရဲ့အမှားစကားကိုရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေက UNFC နဲ့တွေ့ဆုံပွဲမှာပြောဆိုဆွေးနွေးခဲ့ပါတယ်မြန်မာအစိုးရတပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရှမ်းပြည်နယ်ကျေးတိမြို့နယ်ကကျေးရွာသား2ဦးသေဆုံးသွားခဲ့တဲ့ဆိုတာနဲ့စကိုင်းမျိုးသားပါတီ ANP ရဲ့ပထမဆုံးကျင်းပခဲ့တဲ့ပါတီညီလာခံရဲ့ရွေးချယ်တင်မြှောက်ပွဲအကြောင်းတွေကိုကြားသားရမှာပါရှင
်ကျမကနူပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရက်စေးရေးအချိန်ဆွဲမှုကိစ္စနဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့ UNFC ရဲ့လှုပ်ဆောင်မှုဟာငြိမ်းချမ်းရေးကိုထိခိုက်နိုင်တယ်ဆိုပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကနေပြောဆိုလာတယ်လို့ရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကနေထိုင်းနိုင်ငံမှာကျင်းပတဲ့ UNFC နဲ့တွေ့ဆုံမှုမှာပြောဆိုခဲ့ပါတယ်အောက်တိုဘာလ6ရက်နေ့ကတွေ့ဆုံမှုမှာ UNFC အနေနဲ့အပြစ်ခတ်ရက်စေးရေးအချိန်ဆွဲတာမဟုတ်သလိုလက်ရှိအခြေအနေအရဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့ဆိုတာကလည်းလက်တွေ့မကျသေးဘူးလို့လည်း UNFC ရဲ့အတွင်းရေးမှူးခုဦးရေကပြောပါတယ်ဒီတွေ့ဆုံပွဲမှာတော့ UNFC ဥက္ကဋ္ဌဒုက္ကပဘန်လာနေဟန်တာပုံမူကြီးခွန်ဥက္ကာတို့တက်ရောက်ခဲ့ကြသလို SNLD ကဥခွန်ထွန်းဦးဦးဆိုင်လိမ့်နဲ့ရှမ်းပြည်တပ်မတော် SSPB SSA ကနာယကဗိုလ်ချုပ်စေတင်တို့တက်ရောက်ခဲ့ကြပါတယ်
မြန်မာအစိုးရတပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရှမ်းပြည်နယ်တောင်ပိုင်းကျေးတိမြို့နယ်ကကျေးရွာသားနှူးလက်နက်ကြီးထိမှန်ပြီးတိုက်ဆုံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာလ3ရက်နေ့နဲ့4ရက်နေ့အတွင်းနှစ်ဖက်တိုက်ပွဲကြားလက်နက်ကြီးတံကြောင့်တိုက်ဆုံခဲ့တဲ့သူတွေကတော့ကျေးတိမြို့နယ်ဝမ်မဟုရွာကဥပေါ်ထော်ဦးအသက်89နှစ်နဲ့ ဝဝံကြေးရွာအုပ်စုငူလင်းရွာကဦးလုံးဝါလင်းလူအသက်53နှစ်အရွယ်တို့ဖြစ်ကြပါတယ်မြန်မာစစ်တပ်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တာဖာဆောင်တပ်စခန်းကိုသိမ်းပိုက်နိုင်ဖို့အတွက်အောက်တိုဘာလ3ရက်နေ့ကတည်းကထိုးစစ်ဆင်နေပြီးစခန်းသိမ်းတိုက်ပွဲနဲ့ရင်ဆိုင်တိုက်ပွဲပေါင်း25ကြိမ်ထက်မနည်းဖြစ်ပွားခဲ့တယ်လို့ SFPP SSA ဘက်ကပြောပါတယ်
မြန်မာစစ်တပ်နဲ့ဒီမိုကရေစီအကြိုပြုကရင်တပ်မတော် DKPA အကြားဖြစ်ပွားခဲ့တဲ့လက်နက်ကင်ပဋိပက္ခအတွင် DKPA ဘက်ကတင်းစီထားတဲ့လက်နက်6လက်နဲ့ပစ္စည်းတွေကိုကရင်ပြည်နယ်ကော့ဂရိတ်အခြေဆိုင်မြန်မာစစ်တပ်စကခစနစ်ထံပြန်လည်ပေးအပ်ခဲ့ပြီလို့မြဝတီဆက်ဆံရေးယုံတာဝန်ခံဗိုလ်ကြီးစောစွန့်မြင့်ကပြောပါတယ်အော်တိုဘာလ6ရက်နေ့မှာ DKPA ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစောမိုးရှေတို့ဦးဆောင်တဲ့အဖွဲ့ကနေစကခစနစ်မှုထံလက်နက်ပေးအပ်ခဲ့တာပါဒီလက်နက်ပစ္စည်းတွေဟာပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကမွန်ပြည်နယ်ချင်းမျိုးမျိုးနယ်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကနေ DKBA ဘက်ကလက်နက်သိမ်းဆီရရှိခဲ့ပြီးနှစ်ဖက်တိုက်ပွဲတွေကိုရပ်ဆိုင်းဖို့အတွက် DKBA ခေါင်းဆောင်ဗိုလ်ချုပ်စောကျော်တက်နဲ့စက္ကခဆနစ်မှုတို့စက်တင်ဘာလ28ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ပြီးအခုလိုလက်နက်တွေပြန်လည်ပေးအပ်တာဖြစ်ပါတယ်
ချင်းမြင့်နဲ့ဟာကားမျိုးခြေဆိုင်တဟာခါပုတ်သတင်းစာကိုမှတ်ပုံမတင်ပဲထုတ်ဝေတဲ့ဆိုပြီးပြည်နယ်ဆိုရဖွဲ့ကနေစက်တင်ဘာလကုန်မှာယာယီပိတ်ပင်ခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကဟာကားမျိုးနဲ့ပုံနှိပ်ထုတ်ဝေရေးသင်းကတဟာခါပုတ်သတင်းစာကိုပုံနှိပ်ထုတ်ဝေခွင့်ရှိမရှိကြောင်းပြန်ပေးဖို့တောင်းဆိုခဲ့ရမှာမှတ်ပုံတင်မရှိဘူးလို့အကြောင်းပြန်ခဲ့တဲ့အတွက်အခုလိုပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်2012ခုနှစ်ကတည်းကစတင်တည်ထောင်ထားတဲ့တဟာခါပုတ်သတင်းစာဟာလိုင်းပါရာစကားနဲ့တပတ်နှစ်ကြိမ်ထုတ်ဝေလျက်ရှိပြီးတော့အခုလိုပိတ်ပင်ခံရတာဖြစ်ပါတယ
်ကချင်ပြည်နယ်ဖက်ကံမြို့နယ်မှာခရစ်ယာန်အသင်းတော်များဖွဲ့စည်းထားတဲ့မူရစေဝါတိုက်ဖြတ်ရေးအဖွဲ့ကနေဥဆောင်ပြီးမူရစေဝါဖောက်ကားနေတဲ့အကြီးစားဒိုင်တချို့ကိုဖမ်းဆီးခဲ့ပါတယ်ဖက်ကံမြို့နယ်မော်ဝါမှာအကြီးစားရောင်းဝယ်နေတဲ့မမီအောင်ဆိုသူနဲ့မမောလျံကအကြီးဆုံးမူရစေဝါရောင်းဝယ်နေတဲ့ဂိုင်းတစ်ခုကိုအော်တိုဘာလ3ရက်နေ့ကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖက်ကံမူရတိုက်ဖြတ်ရေးအဖွဲ့ကပြောပါတယ်ကချင်ပြည်နယ်မှာမူရစေဝါသုံးစွဲမှုကအလွန်များပြားလာပေမဲ့ထိရောက်စွာအေးအေးယူမှုမရှိတာကြောင့်ခရစ်ယာန်အသင်းတွေကနေဥဆောင်ပြီးမူရစေဝါရောင်းဝယ်ဖောက်ကားသူတွေကိုဖမ်းဆီးပြီးအစိုးရထံအနှံချင်းဆေးဖြတ်ပေးခြင်းစတာတွေကိုပြုလုပ်နေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပေါင်းစည်းထားတဲ့ရခိုင်မျိုးသားပါတီ ANP ရဲ့ပထမဆုံးကြိမ်ကျင်းပခဲ့တဲ့ပါတီညီလာခံရဲ့ရွေးချယ်တင်မြောက်ပွဲမှာ RNDP ပါတီအများစုဟာထိပ်ပိုင်းခေါင်းဆောင်နေရာရရှိခဲ့ပါတယ်။အဲ့ဒီပေါ်မှာရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဘက်ကဘလို့ဖြည့်ရှင်းချက်ပေးခဲ့ပါသလဲ။ရခိုင်မျိုးသားညီညွတ်ရေးအဖွဲ့ကရော RNDP ပါတီအများစုထိပ်ပိုင်းခေါင်းဆောင်နေရာရယူထားတဲ့အပေါ်ဘလို့မြင်မှသလဲဆိုတာကိုမောင်အေးရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
ရခိုင်မျိုးသားပါတီရဲ့ပထမဆုံးအကြိမ်ညီလာခံကျင်းပခဲ့ရမှာရခိုင်တိုင်းဒေသများတိုးတက်ရေးပါတီဘက်ကလူအများစုဟာပါတီထိပ်ပိုင်းနေရာတွေကိုရရှိသွားတဲ့အတွက်ဝေဖန်မှုတွေရှိနေတဲ့အပေါ်မှာ RNDV ရဲ့ဗဟုကော်မတီဝင်တူဖြစ်တဲ့ဦးအောင်မြတ်ကျော်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ဗဟုအလုံးပေါင်းဆောင်ကော်မတီ30နဲ့6ယောက်ရင်းရှိကြတဲ့အချိန်မှာ LD ရောကျွန်တော်တို့ RNDV ရောနှစ်ဖက်လုံးကပါဝင်လာကြပါတယ်ဒါနဲ့ကောင်းဆောင်ပိုင်းတွေကိုတာဝန်ခွေးဝေမှုပိုင်းတွေကိုလုံးကြတဲ့အချိန်မှာကိုလှုပ်ရှင်တဲ့တာဝန်ကိုအစိုးပြတင်ပြရတဲ့ပိုင်းရှိတဲ့အချိန်ကျွန်တော်တို့ဥက္ကဋ္ဌရွေးတဲ့အချိန်မှာဒေါက်တာအေးမောင်ကသူဥက္ကဋ္ဌတာဝန်ကိုယူနိုင်ပါလေဆိုပြီးရေးရဝံဝံတဲ့အစိုးပြတာပေါ့ဒါနဲ့ဟိုဖက်ပါတီကတယောက်မှထားပြီးဥက္ကဋ္ဌလှုပ်ရှင်ပါလေဆိုလူကထမလာဘူးအဲ့လိုမျိုးပါပဲတခြားနေရာတွေဖြစ်တဲ့ဒုဥက္ကဋ္ဌတို့အတွင်းရေးမှုတို့ဆိုလည်းကျွန်တော်တို့ရွေးရှိကြတဲ့ RNDP ဖက်ကတောင်းဝင်ယူနိုင်ပါလေဆိုကြောကြတဲ့ရှင
်ဒီပါတီညီလာခံမှာထိပ်ပိုင်းကောင်းဆောင်နေရာတွေကိုပါတီတစ်ခုကလာတဲ့ကိုယ်စားလှယ်တွေအများစုရသွားပြီမဲ့လည်းပြန်လှန်လေးစားယုံကြည်မှုတွေနဲ့ရခိုင်တို့ရဲ့ညီညွတ်မှုကိုပြသဖို့အရေးကြီးတယ်လို့ရခိုင်မျိုးသားညီညွတ်ရေးပါတီဥက္ကဋ္ဌဥမြဝါကပြောပါတယ
်အိုင်းမျိုးသားပါတီရဲ့ညီလာခံမှာ RNDP ကနေပြီးတော့အများစုရရှိတော့ပြင်မယ်လေကျွန်တော်တို့ကအပြန်လဲအာသင်နာလည်းမရှိဖို့လို့လေပါတီချင်းမှာနော်အခွေအပြင်းမဖြစ်ဖို့ခိုင်မျိုးသားညီငယ်ရဲ့ခိုင်မာတာကိုနေပြီးတော့ပြဖို့လို့အတဲလို့ကျွန်တော်ကထင်တယ
်ရခိုင်မျိုးသားပါတီညီလာခံဟာစက်တင်ဘာလကုန်ထိတန်တဲမြုပ်ငပလီမှာကျင်းပခဲ့ကြတာပါရခိုင်မျိုးသားပါတီရဲ့လမ်းစဉ်မူဝါဒတွေကိုချမှတ်ဖို့အတွက်ဘိုလ်လူမှုဆောင်ကော်မတီကိုတာဝန်ပေးထားပြီးတလအတွင်းမှာကဏ္ဍလိုက်လုပ်ငန်းတာဝန်တွေခွဲဝေသွားမှာဖြစ်ပါတယ် ခဏပါတီပေါင်းစည်းခဲ့ရမှာအသားမကျသေးတဲ့အတွက်မူဝါဒလမ်းစဉ်ချမှတ်တဲ့နေရာမှာလွန်ဇွဲပွဲတွေဖြစ်နိုင်တယ်လို့သတင်းထွက်ပေါ်နေတဲ့ပုံမှာဦးအောင်မရကျော်ကသူ့အမြင်ကိုခုလိုပြောပါတယ
်ခက်ခဲကတော့မရှိနိုင်ဘူးလို့တော့ထင်ပါတယ်အဘလို့ဆိုဘဟုလုံးမုံဆောင်ကော်မတီဖြစ်မှာဖြစ်ပြဖွင့်မှာကနှစ်ဖက်လုံးသားပါကြတဲ့အတွက်ကြောင့်အာဝန်တစ်ခုအနေနဲ့ခွဲဝေလိုက်တဲ့ပုံ
ရခိုင်ပြည်သူတွေရဲ့စန္ဒနဲ့ညီရခိုင်မျိုးသားတုတ်တဲ့ရပါတီနဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကိုဖျက်သိမ်းပြီးရခိုင်မျိုးသားပါတီဖြစ်ပြီးခဲ့တဲ့နှစ်ကတပါတီဖြစ်ပေါင်းစည်းခဲ့ကြပြီးမဲ့ပါတီခေါင်းဆောင်ရွေးတဲ့နေရာမှာဝေဖန်စရာတွေရှိနေတဲ့အတွက်ရခိုင်မျိုးသားပါတီရဲ့ရှေ့ဆက်သွားမဲ့ပေါ်ရခိုင်ပြည်သူတွေစိတ်ဝင်စားနဲ့စောင့်ကြည့်နေရတဲ့အခြေအနေတွေလည်းရှိနေပါတယ
်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ဝင်းဟန်မြို့နယ်ပင်းလုံကျေးရွာအုပ်စုဒေသမှာရှိနေတဲ့ကုန်းကျော်ရှမ်းဒုက္ခသည်စခန်းကဒုက္ခသည်တွေကိုမြန်မာအာဏာပိုင်တွေကနေစီစဉ်ထားတဲ့မုန်ထားပြန်လည်နေရာချထားရေးနေရာတွေမှာပြောင်းရွှေ့နေထိုင်ကြဖို့တိုက်တွန်းပြောဆိုလာနေပါတယ်။ဒုက္ခသည်တွေအနေနဲ့ပြည်တွင်းကိုပြန်ဖို့စိတ်အားထက်သန်မှုရှိနေပါသလား။ဘလို့အကြောင်းတရားတွေကြောင့်နေရက်ကိုပြန်ဖို့ဝင်လေးနေကြပါသလဲဆိုတာကိုအမီကနေစူးစီးထားပြီးတော့မင်းအကောင်ယူကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ကုန်းကျော်ဒုက္ခသည်စခန်းကဒုက္ခသည်တွေအနေနဲ့မြန်မာဘက်ခြမ်းကရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်မိုင်းသားဒေသမှာအခြေချနေထိုင်ဖို့မြန်မာအာဏာပိုင်တွေကပြောဆိုလာတယ်လို့ဒုက္ခသည်စခန်းကော်မတီဦးဆိုင်လျံကခုလိုပြောပါတယ်
ဆွေရဖက်ကလည်းလာပြီးတော့သူတို့လာဆက်တယ်လားရှိတယ်သူတို့ကပြောတာမုန်ထားမှာအိမ်ဒီပါလေးစောက်ထားပေးတယ်ပေါ့
တကယ်တော့ဒီကုန်းကျော်ဒုက္ခသည်စခန်းဟာရှမ်းပြည်နယ်မိုင်းတုံမြို့တစ်ဖက်ချမ်းမှာသာတည်ရှိနေတယ်လို့ RCSS SSA နဲ့မြန်မာအစိုးရတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်2003ခုနှစ်လောက်အစလို့တည်ရှိလာတာပါမိုင်းသားဒေသဟာရခိုင်ဥခွန်စာရဲ့မုန်ထိုင်းတပ်စခန်းချထားတဲ့နေရာဖြစ်ပြီးအခုဆိုရင်ရှမ်းဒုက္ခသည်တွေကိုနေရာချထားပေးဖို့ဒေသခံအာဏာပိုင်တွေစီစဉ်နေတယ်လို့ဒုက္ခသည်စခန်းကော်မတီကပြောပါတယ်ကုန်းကျော်ဒုက္ခသည်စခန်းကဒုက္ခသည်တွေအနေနဲ့လဲတပ်ဆိုင်ရာအတင်းအကျပ်ပြန်ပို့ရင်တောင်မှလုံးဝမပြန်တော့ဘူးလို့ဒုက္ခသည်သူဦးဖြစ်တဲ့ဒေါ်နန်းငွေကရှမ်းဘာသာနဲ့အခုလိုပြောပါတယ်
အတင်းအကျပ်ပြန်ပို့မယ်ဆိုရင်လည်းမပြန်တော့ဘူးဘာလို့လဲဆိုတော့ကလေးကလည်းဒီမှာလာကြီးတာဟိုမှာနဲ့ဘာမှအဆက်ဆက်မရှိတော့ဘူး
ကုန်းကျော်ဒုက္ခသည်စခန်းမှာနေထိုင်တဲ့ဒုက္ခသည်တွေအတွက်ကတော့ကလေးတွေရဲ့ပညာရေး၊ကျန်းမာရေး၊အလုပ်ကိုင်တွေဟာနေရင်းထက်အဆင်ပြေနေတဲ့အတွက်နေရရင်းကိုပြန်ဖို့စိတ်သက်သာမှုမရှိဘူးလို့လည်းဒုက္ခသည်တွေကပြောပါရယ်။ကျန်းမာရေးတာဝန်ခံဒေါ်နန်းဦးကတော့ဒုက္ခသည်တွေကိုအခုချိန်ပြန်ဖို့မယ်ဆိုရင်ပြည်တွင်းမှာကျန်းမာရေးဆောင်ရှောက်မှုကောင်းမှာမဟုတ်ဘူးလို့လည်းပြောပါရယ်။အခုပြန်လည်နေရာချထားရေးလုပ်မယ်မိုင်းသားဒေသဟာလက်နက်ကင်အဖွဲ့တွေကများတဲ့အတွက်လုံခြုံရေးအဆင်မပြေနိုင်ဘူးလို့ဦးဆိုင်လျံကပြောပါရယ်။ကုန်းကျော်ဒုက္ခသည်စခန်းထဲမှာမိသားစုပေါင်း100ကျော်ရှိပြီးလူဦးရေ300ကျော်နေထိုင်ကြပြီးကျောင်းနေအရွယ်ကလေးအယောက်100ကျော်ရှိနေပါတယ
်။အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါ
။အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးဖို့အချိန်ဆွဲမှုကိစ္စနဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့ UNFC ရဲ့ကြိုးပမ်းလှုပ်ဆောင်မှုဟာငြိမ်းချမ်းရေးကိုထိခိုက်နိုင်တယ်ဆိုပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကနေပြောဆိုလာတယ်လို့ရှမ်းနိုင်ငံရေးပါတီကောင်ဆောင်တွေက UNFC နဲ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ပါစင်တိုင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားကမကြသေးခင်ကပဲအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကိုအင်ပြူရိုကိုဖိတ်ခေါ်ပြီးတော့ကြိုဆိုအဲခံခဲ့ပါတယ်မတူကွဲပြားတဲ့ရိုးရာအစဉ်လာတွေယုံကြည်မှုနောက်ခံတွေနဲ့ဒီမိုကရေစီတိုင်းပြည်ကြီးနှစ်ခုကခေါင်းဆောင်တွေဟာဆိုရင်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံတည်းအတွက်သာမကကဘာကြီးအတွက်ပါအကျိုးကျေးဇူးရရှိစေဖို့လက်တွဲဆောင်ရွက်နိုင်မယ့်မိတ်ဆွေတွေအဖြစ်အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့အိမ်ပြူတော်ကြေညာချက်မှာဖော်ပြထားပါဗျ။အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုမှာမတူတဲ့သမိုင်းကြောင်းတွေရှိကြတာပါ။ဒါပေမဲ့လို့လည်းနှစ်နိုင်ငံစလုံးမှာတိုင်းပြည်ထူထောင်ခဲ့ကြတဲ့ခေါင်းဆောင်တွေကတော့တိုင်းသူပြည်သားအားလုံးကိုယ့်ကျမကိုယ်ဖန်တီးခွင့်နဲ့ကိုယ့်ရည်မှန်းချက်တွေကိုအကောင့်ထက်ဖော်ခွင့်မျိုးလို့အမခန့်ချက်တွေအပြည့်အဝရရှိအောင်ကြိုးပမ်းဆောင်ရွက်ပေးခဲ့ကြပါတယ်။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ကြားမဟာဗျူဟာကျတဲ့ဆက်ဆံရေးဟာဆိုရင်လေဒီမိုကရေစီလွတ်လပ်ခွင့်တွေနဲ့အတူညီမျှတဲ့အခွင့်အလမ်းတွေပံ့ပိုးတဲ့အစီအစဉ်အပေါ်မှာအခြေခံပါတယ်။ဒါ့အပြင်အမေရိကန်နဲ့အိန္ဒိယနိုင်ငံကြားမှာကုံသွယ်မှုပညာတော်သင်နဲ့သိပ္ပံဘာသာရပ်လိုကဏ္ဍတွေအပါအဝင် ကဏ္ဍတော်တော်များများမှလည်းချိတ်ဆက်လှုပ်ဆောင်နေကြတာပါ။မဟာဗျူဟာမြောက်ဆက်ဆံရေးမှာတော့ငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်ပူးပေါင်းဆောင်ရွက်တာပဲဖြစ်ပါတယ်။အကြမ်းဖက်မှုတွေရဲ့ချိန်ချောက်မှုအန္တရာယ်တွေကိုတိုက်ဖျက်ဖို့နှစ်နိုင်ငံပြည်ရင်းလုံခြုံရေးနဲ့နိုင်ငံသားတွေတိုက်ခိုက်ခံရမယ့်အရေးကနေလုံခြုံစေဖို့တစ်ချိန်တည်းမှာပဲလူသားချင်းစာနာထောက်ထားရမယ့်ကပ်ဘေးဒုက္ခတွေနဲ့အကျက်တဲတွေကိုတုံ့ပြန်ဆောင်ရွက်တဲ့နေရာမှာလက်တွဲလှုပ်ဆောင်တာဖြစ်တယ်လို့လည်းအမေရိကန်သမ္မတအိမ်ဘူရောကပြောပါရယ်။ဒါ့အပြင်နျူကလ িয়ার လက်နက်တွေမပြန့်ပွားအောင်တားဆီးထိန်းသိမ်းဖို့အတွက်ကိုလည်းနှစ်နိုင်ငံစလုံးကတန်ဋိဌာန်ချထားတာဖြစ်ပါရယ်။အမေရိကန်အနေနဲ့ကမ္ဘာကြီးမှာတရားဥပဒေစိုးမိုးရေးအတွက်လွတ်လပ်ပွင့်လင်းပြီးတော့အားလုံးပါဝင်နိုင်တဲ့မူကိုအားပေးသလိုပြုပြင်ပြောင်းလဲလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအလဲမှာအိန္ဒိယနိုင်ငံကပုံမူတာဝန်ယူလာတာကိုလည်းထောက်ခံခဲ့ပါတယ်။ရာသီဥတုဖောက်ပြန်မှုတွေဟာလည်းအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးအတွက်စိုးရိမ်စရာကိစ္စပါ။နှစ်နိုင်ငံစလုံးအနေနဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေအတားအဆီးမရှိဖြစ်ပျက်နေတာတွေနောက်ဆက်တွဲရိုက်ခတ်လာမယ့်အခြေအနေတွေကိုရင်ဆိုင်ဖို့လည်းကြိုးပမ်းသွားကြမှာပါ။နှစ်နိုင်ငံစလုံးကပြည်သူတွေတာယာဝါပြောရေးအတွက်ဆောင်ရွက်ပေးတဲ့နေရာမှာလည်းစီးပွားရေးဖွံ့ဖြိုးမှုတွေဟာအိန္ဒိယရောအမေရိကန်အတွက်ပါအရေးပါပါတယ်။ပုံမတရားတဲ့ဘဝတွေရရှိဖို့ပညာရေးဟာလည်းလိုအပ်တယ်လို့အမေရိကန်ကတော့အိန္ဒိယနဲ့ပညာရေးကျွမ်းကျင်မှုဘ ഹു တုတ္တစတာတွေကိုအပြန်အလှန်ဖလှယ်နေတာပါ။လုံခြုံတည်ငြိမ်ရေးနဲ့ကမ္ဘာစီးပွားရေးအတွက်အထောက်ပံ့ဖြစ်စေဖို့ဒါမကနှစ်နိုင်ငံလူမှုနဲ့ကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်လည်းရေရှည်တည်တတ်မဲ့မိတ်ဆွေတွေဖြစ်စေဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံစလုံးကအကျိုးပန်းနေကြတာလည်းဖြစ်ပါလိမ့်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်နေခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့အဘောသားဖြစ်ပြီးတော့ VOE ရဲ့အဘောမဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။ VOE American တန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကဖန်ယူနားဆင်နိုင်ပြီးညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာကမ္ဘာသတင်းအချင်းချုပ်ကိုဦးစံမိုးဝေကတလဲချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
။ခတ်မျိုးနွယ်စုတက်ခရေးသမားတွေဟာတူရကီနဲ့ဆီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုဘာနီမြို့ရဲ့နေရာအများစုကိုဆက်လက်ထိန်းချုပ်စားဆဲဖြစ်ပြီး IS Islamic စစ်သွေးကြွတွေကိုမြို့ကိုမသိမ်းပိုက်နိုင်အောင်ခုခံနေကြတယ်လို့အမေရိကန်စစ်တပ်ကပြောပါရယ်။ကိုဘာနီမြို့မကြခင်မှာ IS စစ်သွေးကြွတွေလက်ထဲကိုကြားရောက်တော့မယ်ဆိုပြီးတော့စိုးရိမ်နေချိန်မှာမြို့တော်ဝိုင်းမှာရှိတဲ့ IS ရဲ့ပစ်မှတ်တွေကိုအမေရိကန်ဥဆောင်ပြီးဒေချောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့အခုလိုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါရယ်။ Ebola ရောဂါခံစားနေရတယ်လို့တန်တရားရှိနေတဲ့ဗြိတိန်နိုင်ငံသားတအုပ်ဟာမက်ဆီဒိုနီးယားမှာတည်ဆုံခဲ့တာကြောင့်ဗြိတိန်ကလန်ဒန်လေဆိပ်နဲ့ယထာဘူဒာတွေမှာအနောက်အာဖရိကလာတဲ့ခရီးသည်တွေကိုအထူးကြက်မှတ်စစ်ဆေးတော့မှာဖြစ်ပါတယ်။ဟောင်ကောင်မှာသတင်းပန်းနဲ့ချီပြီးတော့ဖြစ်ခဲ့တဲ့တင်းမာမှုတွေရော့ချသွားပြီးတဲ့နောက်ចောင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံစကားပြောဖို့တတ်မှတ်ထားတဲ့အချိန်မြောက်ခင်နိုင်ပိုင်းလူမှာအစိုးရဘက်ကဖျက်သိမ်းလိုက်တာကြောင့်ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေအနေနဲ့အများပြည်သူတွေနဲ့ဆိုင်တဲ့နေရာတွေကိုဆက်လက်တင်ပိုက်ထားဖို့ចောင်းသားတွေကနှိုးဆော်လိုက်ပါတယ်။တပတ်ကြာကြာပျောက်ဆုံးနေတဲ့ Sunrise 689 Vietnam ရေနံတင်တင်းမော့ကိုကြာတာပရင်းတွေကပြန်လည်တွေ့ရှိခဲ့ပါပြီ။ပင်လယ်ဓားမြတွေရဲ့လက်ကနေလွတ်မြောက်လာတဲ့ရေနံတင်တင်းမော့ဟာ Vietnam တောင်ပိုင်းစိတ်ကမ်းတစ်ခုကိုဥတီပြီးတော့မောင်းလင်လာနေတာဖြစ်ပါတယ်။တင်းမော့ဟာစင်ကာပူစိတ်ကမ်းကနေထွက်ခွာသွားပြီးတဲ့နောက်နိုင်ပိုင်းအတွင်းဓားမြတွေရဲ့တိုက်ခိုက်မှုကိုခံရရတယ်လို့ဆိုပါတယ်ခင်ဗျာ
။ကွာသတင်းချင်းချုပ်ကိုဥဆောင်မူဝေချင်ညာခဲ့တာပါ။ဒီမနက်အစည်းအဝေးထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA American အသံမနက်ဖက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.